တောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်တာမကြီးမတ်လစ်ပတ်ဟာဆိုမျိုးမှာလက်နက်ကန်လူတဦးရဲ့တိုက်ခတ်ခြင်းခံလိုက်ရပြီးဒဏ်ရာရသွားပါတယ်အသက်40နှစ်အရွယ်တာမကြီးလစ်ပတ်ကိုစေကုသမှုပေးဖို့အတွက်စေရုံကိုခေါ်သွားကြောင်းဒေသခံသတင်းတွေမှာဖော်ပြကြပါတယ်သူ့မျက်နှာမှာဒဏ်ရာရသွားပြီးသွေးတွေထွက်ကျနေပေမဲ့စေရုံကိုသွားဖို့အတွက်အပြင်ကိုသူ့ဟာသူလမ်းလျှောက်ထွက်လာတဲ့ပုံတွေကိုလည်းဒေသခံသတင်းတွေမှာဖော်ပြကြပါတယ်သူ့မြန်မာညာဘက်အချမ်းကိုဓာတ်နဲ့အလိခံလိုက်ရခြင်းဖြစ်တယ်လို့သတင်းတွေမှာဖော်ပြပါတယ်။ဒဏ်ရာကဘယ်လောက်ပြင်းနေဆိုတော့အတိအကျမသိရသေးပါဘူး။တာမကြီးလစ်ပတ်ကိုအခုဆေးရုံမှာကုသမှုပေးနေကြောင်းသူအခုလိုဘာကြောင့်တိုက်ခိုက်ခံရလဲဆိုတော့ကိုမသိရသေးကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်အမျိုးသမီးမယ်ရီဟပ်က CNN ရုပ်မြင်သံကြားကတစ်ဆင့်ပြောကြားခဲ့ပါတယ်။သူ့ဒဏ်ရာတွေဟာအသက်အန္တရာယ်မဖြစ်နိုင်ကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့အပြည့်အစုံသိနေအောင်စုံစမ်းစစ်ဆေးသွားမှာဖြစ်ကြောင်းမယ်ရီဟပ်ကပြောပါတယ်။ Kim ဆိုတဲ့နာမည်တစ်လုံးသာတီးခွင့်ရသေးတဲ့သူကတိုက်ခိုက်ခဲ့ခြင်းဖြစ်တယ်လို့လည်းတောင်ကိုရီးယားယုံဟပ်သတင်းမှာဖော်ပြထားပြီးသူ့ကိုဖမ်းဆီးထိန်းသိမ်းလိုက်ပြီလို့ဆိုပါတယ်။တိုက်ခိုက်မှုပြုလုပ်တဲ့အချိန်တောင်နဲ့မြောက်ကိုရီးယားတို့ပေါင်းစည်းသင့်နေဆိုပြီးအဲ့ဒီလူကအော်ဟစ်ခဲ့တယ်လို့ဆိုပါတယ်။ရန်ဘက်တောင်နဲ့မြောက်ကိုရီးယားနိုင်ငံကြားကနေဆက်ဒေသဟာကမ္ဘာမှာလက်နက်ကင်တပ်ဖွဲ့အင်အားအများဆုံးရှိနေတဲ့နေရာလည်းဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ရန်ကကာကွယ်ဖို့အတွက်အမေရိကန်တပ်ဖွဲ့အင်အား18,500တောင်ကိုရီးယားမှာချထားပြီးအဲ့ဒီအမေရိကန်တပ်ဖွဲ့တွေရှိနေခြင်းဟာတောင်နဲ့မြောက်ကိုရီးယားနိုင်ငံပေါင်းစည်းရေးအတွက်အဟန့်တားဖြစ်တယ်လို့ကိုရီးယားလူမျိုးတချို့ကယူဆနေကြတာဖြစ်ပါတယ်